အမေရိကန်နိုင်ငံကပါတာရေးလွှတ်လပ်ခွင့်ကော်မရှင် USCIRF ကမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေကိုအွန်လိုင်းကနေမတိကျတာပြတင်းတွေကဆွေးနွေးခဲ့ပါတယ်။ဒါပြင်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီအွန်လိုင်းကဆွေးနွေးပွဲကို USCIRF ရဲ့ဒုတိယသဘာဝတည်အန်ဒူရီမာဘဂဘာနဲ့ကော်မရှင်နာနာဒီမန်ဇာရိုဦးဆောင်ဆွေးနွေးတာဖြစ်ပါတယ်။သူတို့နဲ့တူ American Holocaust အထိမ်းအမှတ်ပြတဲ့ USHMM ကသူမျိုးတို့တပ်ဖြတ်မှုကာကွယ်ဟန်တာရေးဌာနဒါရိုက်တာ Naomi Kikola နဲ့သူတည်တည်တော်ဝေဝေသူတို့အပြင်ဗမာရိုဟင်ဂျာအဖွဲ့အစည်း UK ဥက္ကဋ္ဌဦးထွန်းခေတို့လည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးကနေတဆင်ရိုဟင်ဂျာအကြမ်းတည်းဖြစ်ရှင်းရေးနဲ့မြန်မာစစ်တပ်ကောင်းဆောင်တွေတာဝန်ခံလာစေရေးအတွက် American ဘဝရချမှတ်ရေးဆွဲသူတွေကိုအကြံပြုတိုက်တွန်းချက်တွေဆက်လက်ပေးရသွားမှာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကလည်း USCIRF ကရိုဂျာချက်တဲ့တုံးလေးမြောင်နှစ်ပတ်လည်တင်ကြားချက်တစ်စားကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတင်ကြားချက်မှာရိုဂျာကိစ္စမြန်မာအစိုးရတာဝန်ယူလာစေရေးဆောင်ရွက်ပေးဖို့နဲ့ရိုဂျာတွေပေါ်ကျွလွန်တဲ့ကိစ္စကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်သုံးလုံးပေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ရိုဂျာသုံးလုံးကိုလက်ခံတဲ့မြန်မာအစိုးရကမြန်မာနိုင်ငံတည်းလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ညွှန်ဆိုထားပါတယ်။